နှုတ်ခွန်းဆက်သလိုက်ပါရရှင်။သောတာရှင်များရှင်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ21ရက်မြန်မာတက္ကီ1383ခုနှစ်ပြာဒိုလာဆုံ9ရက်တောက်ကြနေ့မျောလင့်ချင်းတဲ့မြန်မာစီစီများကိုစတင်တန်လွင့်နေပါရရှင
်သောတာရှင်များခင်ဗျာမျောလင့်ချင်းတဲ့မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kilohertz 1653ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kilohertz 1163ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တောက်ချာနေ့မှထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်မွေးနေ့မြတ်မှာပျော်စရာအစီအစဉ်တဘာဝဆေးဘက်ဆိုင်ရာအပင်များအကြောင်းအစီအစဉ်လို့ဖြစ်ပါတယ်ရှင်ဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို့ မင်္ဂလာပေါင်းနဲ့ပြည့်ဝနေတဲ့အခုလိုချိန်မှာတောတရှင်များကိုမင်္ဂလာပါလို့ဥစွာနှုတ်ခွန်းဆက်တာလိုက်ပါရရှင်။တောတရှင်များရှင်။ဝိညာဉ်တော်စာပေဆိုတာလူမျိုးတိုင်းအဆင့်အတမရွေးပဲ၊ကျမ်းမာရေး၊လူမှုရေး၊ပညာရေး၊ဘာသာရေးတိုးတက်မြင့်မားရေးအတွက်လမ်းညွန်သွန်သင်ပေးနိုင်တဲ့အမှုမြတ်ဆုံးစာပေလို့ပြောနိုင်ပါရရှင်။ဒါကြောင့်ပျော်ရွှင်ကျမ်းမာခရိယံသာသနာဆိုတဲ့ဝိညာဉ်တော်စာပေရဲ့လမ်းညွန်သွန်သင်ချက်ကိုကျမအနေနဲ့စီရင်ထုံးဖွဲ့မှုဒုတိယပိုင်းကိုတင်ပြပေးမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။အဝတ်အစားတွေဟာဘာဝနဲ့အညီလှပခြင်းပုံပန်းကြနာခြင်းနဲ့တင့်မြတ်လျော်ကမ်းမှုရှိရမယ်။သခင်ခရစ်တော်ဟာအသက်တာမှာမာနတရားမရှိဖို့သာဆုံးမခဲ့ပြီးတဘာဝအလှနဲ့ပုံပန်းကြနာမှုကိုမတားမြစ်ခဲ့ပါဘူး။ကိုရောကပန်းတွေနဲ့တောင်းပန်းတွေကိုညှုံးပြီးတော့ဘုံကြီးသောရှောလမုန်မင်းကြီးအဝတ်သည်ထိုအပင်တပင်မြ၏အဝတ်ကိုမမီဟုငါဆို၏ဆိုပြီးမိန့်တော်မူခဲ့ပါတယ်။သခင်ခရစ်တော်ဟာတဘာဝကိုအခြေခံပြီးကောင်းကင်နိုင်ငံတော်မှအလိုတော်ရှိတဲ့ယူသားမှုတန့်ရှင်းမှုတင့်တယ်တဲ့ပုံပန်းကျမ်းနာမှုတို့ကိုဖော်ပြပြီးအဲ့ဒီလိုကျင့်ဆောင်ခြင်းဖြင့်ကျမတို့ဟာဖျားသခင်ရဲ့အလိုတော်နဲ့ညီနိုင်ပါတယ်။ကျမတို့ရဲ့အလှပဆုံးအဝတ်တစားကိုစိတ်နှလုံးမှာဝတ်ဆင်ဖို့ဖျားသခင်စိတ်ခိုင်းတော်မူပါတယ်။ဖျားခင်ရှိမှာအဖိုးများစွာထိုက်သောနုညံ့ငြိမ့်သက်ခြင်းသဘောနုညံ့ငြိမ့်သက်ခြင်းသဘောထက်တာလွန်လှပပြီးအဖိုးထိုက်သောအပြင်ပန်းတစားဆင်ခြင်းမရှိပါလို့နှုတ်ကပတ်တော်ကဖော်ပြထားပါတယ်။ဖျားသခင်ရဲ့သွန်သင်ချက်တွေကိုဥထိတ်ထားသူတိုင်းကိုဂတိထားတာကတော့အဝတ်အဖို့၌အဘဲကြောင့်စိုးရိမ်ရသနည်းယနေ့အသက်ရှင်လျက်နှက်ဖန်မိဖို့ထဲသို့ရောက်သောတော်မြတ်ပင်ကိုဖျားသခင်သည်ထိုသို့သောအဝတ်နှင့်ဖုံးလွှမ်းတော်မူလျင်ဘယ်သို့ဝှက်ရအန်းဤဟူ၍မစိုးရင်ကြနှင့်ထိုအရာများကိုတင်တို့သည်အသုံးလိုချောင်းကိုကောင်းကင်ဘုံ၌ရှိတော်မူသောတင်တို့၏အဘသည်တည်တော်မူ၏ဖျားသခင်၏နိုင်ငံတော်နှင့်ဖြောက်မှတ်ခြင်းတရားတော်ကိုရှေးဥစွာရှာကြလောနောက်မှထိုအရာများထပ်၍ပေးတော်မူလတံလို့နှုတ်ကပတ်တော်ကဖော်ပြထားတယ်ဒါအပြင်စိတ်နှလုံးတည်ကြည်သောသူသည်ကိုယ်တော်၌ခိုလုံသောကြောင့်ငြိမ့်သက်ခြင်းသက်သက်ရှိမည်အကြောင်းစောင့်ရှောက်တော်မူလိမ့်မည်လို့လည်းဖော်ပြထားပါတယ်။လောကအလိုကိုလိုက်တဲ့ဝတ်ဆင်မှုကြောင့်ရရှိတဲ့ပင်ပန်းမှုမငြိမ့်သက်ခြင်းအနာရောဂါနဲ့ပျက်စီးခြင်းတို့ဟာအထက်ပါစာပိုက်နဲ့ဘယ်လောက်ဆန့်ကျင်နေပါသလဲ။ကျမ်းစာပါတုံသင်ချက်တွေဟာဒီလောကရဲ့ဝတ်ဆင်မှုနဲ့အင်မတန်မှဆန့်ကျင်နေပါတယ်။ခေတ်နှစ်ပေါင်းများစွာကရှိတဲ့ဝတ်စားစီရင်မှုတွေကိုပြန်လည်သုံးသပ်ကြည့်ရမယ်။အဲ့ဒီဝတ်စားစီရင်မှုဘယ်လောက်ကိုအခုအခါမသိလျော်တော့ကြောင်းဖျားသခင်ကိုချစ်ကြောက်ပြီးကိုကိုကိုတံပိုးထားတဲ့အမျိုးသမီးဘယ်လောက်ဒီပုံစံတွေကိုမသိလျော်ကြောင်းညှိဆိုလိုက်မလဲခင်နဲ့အညီမိမိတို့ရဲ့အဝတ်အစားတွေကိုပြောင်းလဲဝတ်ဆင်ခြင်းကိုဖျားသခင်ရဲ့နှုတ်ထွက်စကားတော်မှာခွင့်မပြုပါဘူးအဲ့ဒီလိုပြောင်းလဲဝတ်ဆင်ခြင်းနဲ့တံပိုးကြီးတဲ့လက်ဝတ်တစားတွေအတွက်ငွေကြေးများစွာနဲ့အချိန်ကိုပေးဆပ်ရပါမယ်စိတ်နဲ့ဝိညာဉ်ကိုလည်းပင်ပန်းစေပါတယ်။အလယ်အလတ်နဲ့ဆင်းရဲတဲ့သူတို့အတွက်လည်းဝန်လေးစေပါတယ်။ဝိငွေနှဲပါတဲ့သူအမြောက်အများဟာမိမိတို့ရဲ့အဝတ်အစားတွေကိုထိန်းချုပ်နိုင်ပါလိမ့်နဲ့။ခင်မိဖို့အတွက်အဝတ်အစားတွေကိုဆိုင်အပ်နေကြပါတယ်။ဆင်းရဲတဲ့မိန်းကလေးအမြောက်အများဟာတံပိုးကြီးတဲ့အဝတ်တစ်ထည်ရရှိဖို့အတွက်တင့်လျော်တဲ့အတွင်းခံတွေကိုဝတ်ဆင်နိုင်မှုမရှိတဲ့အတွက်ကြောင့်ကျန်းမာရေးကိုထိခိုက်ပြီးအသက်ဆုံးရှုံးခဲ့ရပါတယ်။တချို့သူတွေဟာချမ်းသာတဲ့သူတွေကိုအတုယူဖို့အတွက်မယိုးသားတဲ့လှုပ်ဆောင်မှုတွေကြောင့်အဆက်ကွဲခဲ့ရပါတယ်။ဇနီးသားသမီးတို့ရဲ့အလိုကိုဖြစ်စေနိုင်ဖို့အတွက်လင်ယောက်ျားများစွာတို့ဟာငွေကြေးအလွဲသုံးစားခြင်းနဲ့ဆင်းရဲမွဲတေခြင်းတွေကိုရင်ဆိုင်ခဲ့ရတယ်။အိမ်တော်များစွာမှမပြည့်စုံခြင်းတွေရှိပါတယ်။အမျိုးသမီးအမြောက်အများဟာမိမိတို့အတွက်ရောမိမိသားသမီးတွေအတွက်ရောခင်နဲ့အညီဝတ်ဆင်နိုင်ဖို့အင်မတားမှအပင်ပန်းခံကြတယ်။မိခင်အမြောက်အများဟာကြိုက်ခဲနေတဲ့အကြောချင်းတွေနဲ့တုံရင်နေတဲ့လက်တွေအပြင်ညှင့်နေတဲ့အချိန်စိတ်မှန်သောလှပမှုနဲ့ကျမ်းမာခြင်းတို့ကိုမပေးစွမ်းနိုင်တဲ့အရာများဖြင့်သားသမီးတို့ရဲ့အဝတ်အစားတွေကိုတစားဆင်းနေကြတယ်။ခင်နဲ့ညီဖို့အတွက်သူမဟာကျမ်းမာခြင်းနဲ့သားသမီးတွေတုံ့တင်တဲ့အခါမှာလိုအပ်တဲ့စိတ်ငြိမ်သက်ခြင်းကိုစွန့်လို့ပြီးအသက်သောစိတ်နှလုံးနဲ့ဝိညာဉ်ရေးတိုးတက်မှုမရှိပါဘူး။မိမိသားသမီးတွေရဲ့ကျမ်းမာရေးကိုပြုစုနိုင်ဖို့အတွက်ကိုယ်ကာယဖွံ့ဖြိုးမှုပညာကိုလှစ်လာဖို့
မိခင်မှာအချိန်မရှိပါဘူးသူတို့ရဲ့စိတ်နဲ့ဝိညာဉ်ရေးအားနဲ့ချက်တွေကိုကူညီဖို့ရောသူတို့ရဲ့အခက်အခဲနဲ့စိတ်ပြက်အားငယ်မှုတွေကိုကူညီဖြည့်ရှင်းပေးတဲ့အခါမှာရောသူမမှာအချိန်ကိုမလောက်နိုင်ပါဘူးလူလောကကိုရောက်လာတဲ့အချိန်ကစပြီးကလေးသူငယ်တွေဟာလောကရဲ့ဝတ်စားစီရင်မှုနောက်ကိုလိုက်နေကြပါတယ်သူတို့ရဲ့ကဲတင်ပိုင်သူထက်အဝတ်အစားအကြောင်းကိုပို့ပြီးကြားသိနေကြပါတယ်။သူတို့ရဲ့မိခင်တွေကစံစာဖတ်ခြင်းထက်နောက်ဆုံးပေါ်ဝတ်စားစီရင်မှုတွေကိုလေ့လာနေကြတာသူတို့ရဲ့အမြင်ဖြစ်ပါတယ်။အကျင့်ဖွံ့ဖြိုးကြံ့ခိုင်မှုထက်အဝတ်အစားကိုပို့မှုဦးစားပေးနေကြပါတယ်။မိဘနဲ့သားသမီးတို့ဟာအသက်တာမှာအစစ်မှန်ဆုံးနဲ့အကောင်းဆုံးအရာကိုညှိပယ်နေကြပြီးလာမယ့်အသက်တာအတွင်းပြင်ဆင်မှုတွေပြက်ကွက်နေကြပါတယ်။အစဉ်ပြောင်းလဲနေတဲ့ဝတ်စားချက်ဝတ်စားဆင်ရင်မှုကိုအစဉ်ပြောင်းလဲနေတဲ့ဝတ်စားဆင်ရင်မှုကိုစတင်တီထွင်ခဲ့တဲ့သူဟာစာတန်ပဲပါတယ်လူသားတို့အခက်အခဲကြုံတွေ့ရခြင်းဖြင့်ဖခင်သခင်ကိုဝမ်းနည်းမှုနဲ့အကြည်ညိုပြတ်ခြင်းတို့ကိုဖြစ်စေရမှာသူရဲ့အလိုချင်ဆုံးသောတောင်းတချက်ဖြစ်ပါတယ်အဲ့ဒီလိုပြုလုပ်တဲ့အခါမှာသူရဲ့အထီးရောက်ဆုံးနည်းတစ်ခုမှာစိတ်နဲ့ကိုယ်ခန္ဓာကိုအားနည်းစေပြီးဝိညာဉ်ရေးဆုပ်ယုပ်စေတဲ့လောကရဲ့ဝတ်ဆင်မှုတွေဖြစ်ပါတယ်တောတရှင်များရှင်ဒီအကြောင်းအရာကိုကျမ်းနာသိရှိရခြင်းဖြင့်တောတရှင်များကိုဘုရားသခင်ကောင်းကြီးပေးပြီးဝိညာဉ်ခွန်အားရရှိနိုင်ကြစေသည်တမကကျမ်းမာခြင်းဒုက္ခနှင့်ပြည့်စုံကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ရှင
ဇန်နဝါရီလ15ရက်နေ့မှာဇန်နဝါရီလ22ရက်အတွင်းဝင်းနီကျောက်တဲ့သောတာရှင်များ Happy Birthday ပါရှင်ဇန်နဝါရီလ15ရက်နေ့မှာဇန်နဝါရီလ22ရက်အတွင်းဝင်းနီကျောက်တဲ့သောတာရှင်များကတော့ဇန်နဝါရီလ16ရက်နေ့မှာဝင်းနီကျောက်တဲ့သောတာရှင်တွေကတော့တမူးမြို့နယ်မှာမတ်မေခင်အင်းနဲ့တီးတိန်ကတဲ့ရွာမှာကိုနိုင်စက်ထံတို့ဖြစ်ပါတယ်ရှင်။ဇန်နဝါရီလ19ရက်နေ့မှာမွေးနေ့ကြောက်တဲ့သောတာရှင်တွေကတော့ဟိုမလင်းမြို့မှာမောင်ထန်စခိုင်နဲ့ဆွီဒီနိုင်ငံမှာဆမ်မရူဘီထံတို့ဖြစ်ပါတယ်ရှင်။ဇန်နဝါရီလ20ရက်နေ့မှာမွေးနေ့ကြောက်တဲ့သောတာရှင်ကတော့တရုတ်နိုင်ငံမှာဆမ်မဘီဘရာစီစီ။ဇန်နဝါရီလ21ရက်နေ့မှာမွေးနေ့ကြောက်တဲ့သောတာရှင်က68ဦးဝိစာရလမ်းမှာဆမ်မအက်စတာဖိုးတို့ဖြစ်ပါတယ်ရှင်။ဇန်နဝါရီလ15ရက်နေ့မှာဇန်နဝါရီလ21ရက်အတွင်း မွေးနေ့ကြောက်တဲ့သောတာရှင်များအတွေ့ဒေသရှင်ချောစုခင်တီဆိုထားတဲ့ဆုတောင်းခြင်းခွန်အားဆိုတဲ့တခြင်းကိုမွေးနေ့လက်ဆောင်ဖြင့်ဖွင့်ပေးလိုက်ပြီနော
်ဝေဒနာဖြစ်စီလို့
ကြောက်ရွံ့တဲ့ဝိနည်းရှင်များခင်ဗျာရှောင်းလန်းခဲ့ပြီးတဲ့အသက်တာမှာဖះရှင်ကာကွယ်စောင့်ရှောက်ခဲ့တယ်လို့ဒီကနေ့မွေးနေ့ချိန်ရစပြီးလာမယ့်မွေးနေ့ရက်ပေါင်းများစွာမှာလဲစိတ်ချမ်းသာခြင်းကိုကျဲမာခြင်းလူင်ဆန္ဒများနဲ့ပြည့်ဝခြင်းဖြင့်ဖះရှင်ကောင်းချီးပေးပါစေလို့ကျွန်တော်တို့မျော်လင့်ခြင်းအတန်အဖွဲ့သူအဖွဲ့သားများကစုမုံကောင်းတောင်းလိုက်ပါရခင်ဗျာတောတာရှင်များခင်ဗျာမွေးနေ့တခြင်းလက်ဆောင်အစီအစဉ်ကိုအပတ်စဉ်တောက်ကြနေတိုင်းမှာထုတ်လင့်ပေးနေပါရခင်ဗျာ
တောတာရှင်များရှင်ဒီစီစဉ်မှာမွေးနေ့တခြင်းတောင်းဆိုခြင်းနဲ့ဆိုရင် AWR မျော်လင့်ခြင်းအတန်စာရိုက်တက်တာအမှန်989ဘိုဟိုစာတိုက်ကြီးရန်ကုန်မြို့သို့လိမ့်မူပြီးဆက်သွယ်တောင်းဆိုနိုင်ပါတယ်ရှင်ဒီစီစဉ်မှာမွေးနေ့တခြင်းတောင်းဆိုခြင်းနဲ့ဆိုရင်တော့ဖုန်းနံပါတ်က399-86-88-9669တို့ဆက်သွယ်၍တောင်းဆိုနိုင်ပါတယ်ရှင
်မွေးနေ့ချိန်ကရောက်ရှိလို့လားဒီလိုချိန်
ဆေးပင်များခန္ဓာမှာစမုံနဲ့အပင်ရဲ့ဆေးဘက်ဝင်ပုံအကြောင်းလေးကိုကျမမေသူကတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။စမုံနဲ့အပင်ရဲ့ပုံသဏ္ဍာန်ကထီးနဲ့တူပြီးပင်စီကလုံးချောပါတယ်။စမုံနဲ့အပင်ရဲ့အရွက်ကစိမ့်ပြိုင်အောင်ရှိပြီးအဝါရောင်အပွင့်လေးတွေကအစုပ်လိုက်ပွင့်တတ်ကြပါတယ်။အပွင့်လေးတွေကတဆင့်နောက်ပိုင်းမှာအစိပ်တွေဖြစ်လာပါတယ်။စမုံနဲ့အပင်ဟာစမုံစဘာအနက်နဲ့တူတဲ့အနက်ရှိပါတယ်။စမုံနဲ့အပင်ရဲ့ဆေးဘက်ဝင်တဲ့အစိပ်ပိုင်းတွေကတော့အစိပ်နဲ့အမြစ်တို့ပဲဖြစ်ပါတယ်ရှင်။သောတာရှင်များရှင်။စမုံနဲ့အပင်ကနေဆင်းနီးဖော်ဆက်ပုံနဲ့ဆေးတောက်ပုံဆင်းညွှန်းလေးကိုဖော်ပြပေးခြင်းပါတယ်ရှင်။ခြေထားတဲ့စမုံနဲ့အဆစ်စတီဇွန်းနှစ်စုံကိုရင်တွေးတောက်ရေခွက်တစ်ခွက်နဲ့10မိနစ်စိမ်ထားပေးမယ်ဆိုရင်စမုံနဲ့ဆေးရည်ကိုရရှိပါတယ်။တစ်ခါတောက်ရင်တစ်ခွက်တစ်နှစ်3ချိန်တောက်ပေးမယ်ဆိုရင်အဆုတ်ပြုံရောင်ယောဂါနဲ့ချောင်းဆိုးယောဂါတွေကိုတတ်တာပြောက်ကင်းစေပါတယ်။အစဲမျက်နာခြင်းမှုနဲ့ကြက်သားနာခြင်းမှုကိုလည်းစမုံနဲ့အစီလိမ့်ပေးမယ်ဆိုရင်တတ်တာပြောက်ကင်းစေပါတယ်။ကလေးတွေအတွက်ဆင်းညွန်းကတော့လူကြီးဆင်းညွန်းရဲ့တဝက်ဖြစ်ပါတယ်လို့ပြောကြရင်ဆင်းစွမ်းထက်တဲ့ဆေးပင်များခန္ဓာမှာစမုံနဲ့အပင်ရဲ့ဆေးဘက်ဝင်ပုံနဲ့ဆင်းစွမ်းထက်ပုံအကြောင်းလေးကိုဖော်ပြပေးလိုက်ရပါတယ်ရှင်။သောတာရှင်များရှင်ဆင်းစွမ်းထက်တဲ့ဆေးပင်များခန္ဓာမှာစမုံနဲ့အပင်ရဲ့ဆေးဘက်ဝင်ပုံအကြောင်းကြားသိခဲ့ရသလိုနောက်လာမယ့်အချိန်တွေမှာဘလို့ဆေးဘက်ဝင်အပင်တွေရဲ့အကြောင်းတင်ဆက်ပေးဦးမလဲဆိုတာသိရလေအောင်စောင့်မျှော်နှားဆင်အားပေးကြပါအောင်လားရှင်။သတ္တရှင်များယောဂဗျာအပေါင်းမှကင်းဝေးနိုင်ကြပါစေရှင
်။Thank you.
တ်ရှင်များရှင်ကျမတို့ရဲ့ဓာတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြာတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းနေဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်တော်တာရှင်များရှင်။ညလုံးချင်းတက်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR ညလုံးချင်းအတန်ကိုအားပေးနေတဲ့တွဋ္ဌရှင်များခင်ဗျာညလုံးချင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လိုမယ်ဆိုရင်တော့39 2539 3926 845နဲ့39 688 464 689ကိုဆက်သွင်းနိုင်ပါတယ်
။သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့သောတာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြကျမ်းမာရွှင်လန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။